နှစ်60ကျော်လက်နက်ကင်တော်လန်းနေတဲ့ KNU ကအမျိုးသားအစည်းအရုံးနဲ့ဦးသိန်းစိန်အစိုးရတို့အပြစ်အခတ်ရစဲမှုဇန်နဝါရီလ12ရက်နေ့ကသဘောတူလိုက်တဲ့သတင်းကိုအပြည်ပြည်ဆိုင်ရာကကြိုးစိုးထောက်ခံကြတာတွေ့ရပါတယ်။ဒီအကြောင်းကိုသတင်းဆောင်ပါနဲ့ခွဲခြားစိတ်ဖြာခြင်းအများအပြားရေးသားကြပါတယ်။အရင်ကလည်း KNU နဲ့စစ်အစိုးရတွဲဆုံဆွေးနွေးပြီးယာယီအပြစ်အခတ်ရစဲနိုင်တာမျိုးရှိခဲ့ပါတယ်။2004ခုနှစ်အစောပိုင်းကဗိုလ်ချုပ်ကြီးစောဘိုမြဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ရန်ကုန်တွားပြီးအပြစ်အခတ်ရစဲရေးဆွေးနွေးနိုင်ခဲ့ပါတယ်။2004ခုနှစ်နှောင်းပိုင်းမှာသဘောတူချက်လက်မှတ်ထိုးဖို့စီစဉ်နေတော့ဗိုလ်ချုပ်ကြီးခင်ညော့အဖမ်းခံရလို့အပြစ်အခတ်ရစဲရေးပြပြသွားပါတယ်။မကြာမီကပြုလုပ်တဲ့ဖအားဆွေးနွေးပွဲရဲ့ထူးခြားချက်တစ်ခုကဆွေးနွေးတဲ့အကြောင်းအရာကိုနှစ်ဖက်စလုံးကထုတ်ဖော်ပြောဆိုတာဖြစ်ပါတယ်။ RFA သတင်းတောင်နဲ့ The Voice စာဆောင်ကမေးမြန်းစဉ်ယထာပို့ဆောင်ရေးဝန်ကြီးဦးအောင်မင်းကရှင်းပြသလို KNU ဘက်ကလည်းသူတို့တင်ပြတဲ့အချက်၁၁ချက်ကိုကြေညာထားပါတယ်။ဒါပေမဲ့ဇန်နဝါရီလ14ရက်နေ့တို့အစိုးရသတင်းစာမှာတော့သတင်းအကြောင်းအရာကိုမဖော်ပြဘဲဆွေးနွေးပွဲတက်ရောက်သူတွေရဲ့အမိကိုသာဖော်ပြထားတာတွေ့ရပါတယ်
။တိုင်းသားလက်နက်ကိုင်ကိစ္စမှာသမရဦးသိန်းစိန်ချပေးလိုက်တဲ့လမ်းညွန်၃ဆင့်အတိုင်းဆောင်ရွက်ကြောင်းဦးအောင်မင်းကရှင်းပြပါဗျ။ပထမအဆင့်ကအပြစ်ခတ်ရက်စဲဖို့ဖြစ်ပါတယ်။ဒုတိယအဆင့်မှာဖွံ့ဖြိုးတိုးတက်ရေးနဲ့နိုင်ငံရေးတိုးတက်ဖို့ဆောင်ရွက်ပြီးနောက်ဆုံးတတိယအဆင့်ကလွှတ်တော်မှာကြေကြေပြန့်ပြန့်ဆွေးနွေးဆုံးဖြတ်ပြီးဥပဒေပြုရေးဖြစ်တယ်လို့ဆိုပါတယ်။တန်းသားရိဘက်ကတောင်းဆိုရက်ပင်လုံညီလာခံသဘောမျိုးကိုတတိယအဆင့်မှာကျင်းပပွဲရှိပါတယ်။လွန်ခဲ့တဲ့နှစ်နိုဝင်ဘာလမှာဥအောင်မင်းတို့အဖွဲ့နဲ့ KNU ကောင်းဆောင်ပိုင်းပနာမဆွေးနွေးပွဲကျင်းပပြီးမကြာမီမှာပထမအဆင့်ဖြစ်တဲ့အပြစ်ခတ်ရစဲရေးသဘောတူချက်ကိုလက်မှတ်ရေးထိုးနိုင်တာဖြစ်ပါတယ်။ KNU တောင်းဆိုတာကိုအစိုးရကမူအဖြစ်သဘောတူလိုက်ပါတယ်
။အလားတူအပြစ်ခတ်ရစဲရေးသဘောတူချက်ကိုဥရစေကောင်းဆောင်တဲ့ရှမ်းပြည်တပ်ဖွဲ့နဲ့ဒီဇင်ဘာလကလက်မှတ်ရေးထိုးခဲ့ပြီးဇန်နဝါရီလ6ရက်နေ့မှာချင်းအမျိုးသားတပ်ဦးနဲ့လက်မှတ်တွဲပါတယ်။နှစ်လအတွင်းလက်နက်ကင်တိုင်းရင်းသားအဖွဲ့၃ဖွဲ့နဲ့အပြစ်ခတ်ရစဲမှုလက်မှတ်ထိုးနိုင်ခဲ့တာဟာအပြန်အလှန်ယုံကြည်မှုရှိလာတဲ့အတွက်ဖြစ်တယ်လို့ဦးအောင်မင်းကဆိုပါတယ်။ရှစ်ဆက်ပြီးကရမွန်ပအိုးစားတဲ့လက်နက်ကင်၃ဖွဲ့နဲ့ဆွေးနွေးမယ်လို့ဆိုပါတယ်။သူတာဝန်ယူထားတဲ့လက်နက်ကင်အဖွဲ့၆ဖွဲ့စလုံးနဲ့အပြစ်ခတ်ရစဲနိုင်လိမ့်မယ်လို့ဦးအောင်မင်းကယူဆပါတယ်။ဟန်ဆောင်မှုမရှိဘဲရင်ထဲမှာရှိတဲ့အတိုင်းပြောပြီးလိုက်လိုက်လျောလျောဒန်းတူရီတူဆက်ဆံနိုင်တဲ့အတွက်ယုံကြည်မှုတည်ဆောက်နိုင်ခဲ့တာလို့ဦးအောင်မင်းကရှင်းပြပါတယ်
။ KNU အဖွဲ့ကတင်ပြတဲ့ရီမန်းချက်၁၁ချက်ထဲမှာတပြည်လုံးအပြစ်ခတ်ရစဲရေးအခြေခံပြည်သူဝန်ဆောင်လုပ်ငန်းဆောင်ရွက်ရေးအရမခိုင်းစေမှုနဲ့ငွေကြေးကောက်ခံမှုရပ်ဆိုင်ရေးငြိမ်းချမ်းရေးဖြစ်စမှာသတင်းမီဒီယာပါဝင်ရေးပြည်သူ့ဘဝပြန်လည်ထူထောင်ရေးမြေယာခိစ္စဖြေရှင်ရေးစတာတွေပါဝင်ပါတယ်။အစိုးရတပ်ကဖြက်လေးပြက်လမ်းစဉ်ကျင့်သုံးတဲ့ဒဏ်ကိုအနည်း40ကျော်ခံလာရတဲ့နေမျိုးကိုပြန်လည်ထူထောင်တာဟာအလွန်ကြီးမားတဲ့တာဝန်ဖြစ်ပါတယ်။ KNU တောင်းဆိုတာကိုအစိုးရကမလုပ်ပေးနိုင်စရာတခုမှမရှိပါဘူး။ချက်ချင်းလုပ်ပေးနိုင်တဲ့ကိစ္စနဲ့ဖြည်းဖြည်းချင်းလုပ်ပေးရမယ့်ကိစ္စပဲကွာခြားတယ်လို့ဦးအောင်မင်းကဆိုပါတယ်။အခြေအနေကောင်းလာရင်လက်နက်ကင်ကျင်စိတ်ကွယ်ပျောက်သွားလိမ့်မယ်လို့ဆိုပါတယ်
။ကရင်အကျိုးစီးပွားမြင့်တင်ဖို့ရည်ရွယ်ပြီး2010နိုဝင်ဘာလရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်တဲ့ကရင်နိုင်ငံရေးပါတီ၃ပါတီရှိပါတယ်။ပိုးကရင်ဒီမိုကရေစီပါတီက၉နေရာ၊ကရင်ပြည်သူ့ပါတီက၆နေရာ၊ကရင်ပြည်နယ်ဖွံ့ဖြိုးရေးပါတီက၂နေရာရွေးကောက်ပွဲအနိုင်ရရှိပါတယ်။အရင်ကတည်းကအပြစ်အခတ်ရစဲထားတဲ့ KNU အဖွဲ့ခွဲလည်းရှိပါတယ်။ဗိုလ်ချုပ်ထိန်မောင်ဦးဆောင်တဲ့တပ်ဖွဲ့ဟာဗိုလ်ချုပ်ကြီးစောဘုံပြကွယ်လွန်သွားပြီးတဲ့နောက်ပိုင်းသူထိန်ချုပ်ရနေမြီမှာအစိုးရနဲ့အပြစ်အခတ်ရစဲပြီး KNU ငင်းရင်းကောင်စီကိုတီထောင်တာပါတယ်။1995ကလည်း KNU ကခွဲထွက်သွားတဲ့ DKBA ဗုဒ္ဓဘာသာတပ်ဖွဲ့နဲ့အစိုးရတပ်အပြစ်အခတ်ရပ်ဆဲခဲ့ပါတယ်။မြန်မာနိုင်ငံရေးပါမူဝါဒသဘောတရားအပေါ်မှာအခြေမခံပဲလူပုဂ္ဂိုလ်အပေါ်မှာအခြေခံတဲ့ဒလိကကြီးစိုးတတ်ပါတယ်။ဗိုလ်ချုပ်အောင်ဆန်းမရှိတော့တဲ့အခါမှာသူ့ရည်မှန်းချက်ကိုအကောင့်ထဲမပေါ်နိုင်တာဟာထင်ရှားတဲ့သာရကဖြစ်ပါတယ်။စစ်မြေပြင်ဖြစ်ခဲ့တဲ့ကရင်တို့ဌာနီကိုပြန်လည်ထူထောင်ရေးဟာအချင်းကြာညောင်းနိုင်ပါတယ်။ဒါကြောင့်သမရဦးသိန်းစိန်လက်ထက်မှာကရင်တိုင်းရင်းသားအရေးကိုအလုံးအလောက်ဖြည့်ရှင်းနိုင်ပါမလားဆိုတာစဉ်းစားစရာဖြစ်နေပါတယ်ခင်ဗျာ။